VOA American အသံမြန်မာပိုင်းစီစဉ်တွေကို select ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်အောင်လင်းဦးပါခင်ဗျာ။အခုတခါတော့အပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာ COVID-19 ကံရောဂါကြောင့်ထိခိုက်လာတဲ့အခြေအနေတွေကနေတက်တရာရရှိဖို့ရည်ရွယ်တဲ့စီစဉ်တစ်ရပ်ကိုအစိုးရကဒီတစ်ပတ်ထဲမှာပဲကြေညာထားပါတယ်။ COVID-19 စီးပွားရေးထောက်ကူပေးစီစဉ်ကနေကံရောဂါကြောင့်ထိခိုက်နေနိုင်သူတွေအတွက်ညွှန်လင်းနိုင်စရာတွေအားနည်းချက်အားသာချက်တွေကိုတော့စီးပွားရေးပညာရှင်တွေဖြစ်ကြတဲ့ဦးမင်းခင်ဒေါက်တာဇော်ရိုကိုဆက်သွယ်မေးမြန်းပြီး VOA စနေနေ့အစီအစဉ်မှာတင်ဆက်ထားပါတယ်။မင်္ဂလာပါခင်ဗျာ။မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်ထိခိုက်လာတဲ့အခြေအနေတွေကနေတက်တာရရစီဖို့ရည်ရွယ်တဲ့အစီအစဉ်တစ်ခုကိုအစိုးရကကြေညာထားပါတယ်။ CERB လို့အတူကောက်အမည်ပေးထားတဲ့ COVID-19 စီးပွားရေးအထောက်အပံ့ရေးဒီအစီအစဉ်ဟာကပ်ရောဂါကြောင့်နှစ်နာဆုံးရှုံးမှုတွေကိုတက်တာရရအောင်ကြိုးပမ်းတဲ့နေရာမှာဘလောက်ထိထောက်ကူဖြစ်လာနိုင်တယ်လဲထိရောက်တဲ့အခွင့်အရေးတွေပေးနိုင်အောင်ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်ဆွေးနွေးဖို့အတွက်စီးပွားရေးပညာရှင်တွေဖြစ်ကြတဲ့ဦးမင်းခင်ဒေါက်တာဇော်ဦးတို့ကိုဖိတ်ခေါ်ထားပါတယ်ဆရာဦးမင်းခင်ဒေါက်တာဇော်ဦးမင်္ဂလာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါအရင်ဆုံးအနေနဲ့ကတော့ဒီ COVID-19 ရောက်ထိခိုက်မှုအတိုင်းအတာနဲ့ပတ်သက်လို့ဆက်စစ်ကြည့်ကြပါတယ် COVID ကရောဂါကြောင့်ကမ္ဘာစီးပွားရေးကျဆင်းမယ်ဆိုတာကိုနိုင်ငံတကာဖွဲ့စည်းတွေကစကမ်းမန်းထားတာဆိုတော့မြန်မာနိုင်ငံမှာလည်းထိခိုက်မှာထိကြပါတယ်ဒီ CERP အစီအစဉ်ကိုကျင်းပတဲ့အထက်မှာလည်းမြန်မာနိုင်ငံလည်းမလွတ်နိုင်ဘူးဆိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုလည်းပြောထားတာရှိပါတယ်ဆိုတော့ COVID ကြောင့်မြန်မာနိုင်ငံမှာထိခိုက်မှုအတိုင်းအတာဘလောက်ထိရှိနိုင်မလဲများခံမှန်းလဲဆရာဦးမင်းခင်ခင်ဗျာ
အဲကျွန်တော်တို့ထိခိုက်မှုအတိုင်းအတာကတော့ခံမှန်းတာကျေဟိုကြီးအောင်တော့ကြီးနိုင်တယ်ခံမှန်းတယ်ဆိုတော့အများဟိုတန်းနေမှန်ညာတာပုံပါပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒူးစားပြီးလုပ်နေလေဖြစ်ရောက်တာကြီးလည်းရှိပေမဲ့မရဘူးဖြစ်နေတယ်တော့ပြလို့ကျွန်တော်တို့ကဟိုကိုကားကမကောင်းဘူးစီးပွားရေးကိုကားကမကောင်းဘူးစီးပွားရေးကကျွန်တော်တို့သုံးသပ်ချက်ကတော့ဒီတော့ပြည်နေတာမှန်နေဒါပေမဲ့ကိုကားကမကောင်းတဲ့အပေါ်မှာဒီကုနာကိုဗစ်ပိုးဝင်ရင်ပို့ပြီးတော့ထိခိုက်နေလို့ပဲကျွန်တော်တို့မှာထိခိုက်နိုင်ကြီးရှိတယ်ဆိုတော့ဒီဥစ္စာကတော့ကျွန်တော်စိတ်ပူရတဲ့အချက်ပေါ့နော်ဆိုတော့ဘာဖြစ်နိုင်ကလေးကိုကဘာလို့ဖြစ်နေလဲဘာဖြစ်နိုင်ကလေးဆိုတဲ့အစားကတော့ဟိုတတ်နိုင်ကြမြလက်တွေ့ကြကြပေါ့နော်ဟိုလိလာတုံးကြနိုင်မှုတော့လို့ပါတယ
်ဟုတ်ကဲ့ဒေါက်တာဆောင်မြင်ရောခင်ဗျာမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်ဘယ်လောက်ထိထိခိုက်မှုကြီးဝန်းနိုင်တယ်လို့သုံးသပ်မိလဲခင်ဗျာ
ဟုတ်ကဲ့အခုတော့ကျွန်တော်တို့ဒီနိုင်ငံတကာအဖွဲ့အစည်းတွေကတော့ကိန်းဂဏန်းတချို့ထွက်လာတာပေါ့နော်အဲတော့ကျွန်တော်တို့ရဲ့ GDP တိုးတက်နှုန်းက600ခန့်တုန်းကျော်ကျော်ရှိတာကနေ ADB ကတော့ 4.5 လောက်ရောက်မယ်အဲဟိုကမ္ဘာပံကတော့3လောက်ရောက်မယ်အဲဆိုပြီးတော့မှန်းထားကြရရှိပါတယ်အဲတော့ကျွန်တော်ကတော့အဲ့မှန်းထားချက်တွေထည့်နည်းနည်းလေးပို့ပြီးတော့ကြမယ်ဆိုပြီးတော့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေသုံးသပ်ချက်ထဲမှာကျွန်တော်နိုင်ငံရဲ့ဒီ GDP စည်းရင်းမပေါက်တဲ့ဒီတရားမဝင်စီးပွားရေးလုပ်ငန်းတွေဟာတော်များပါတယ်ဒါတွေကဟိုလက်လွတ်လက်စားတွေလုပ်ကြတယ်အချိန်ခံလူမ်းစားတွေအလုပ်လုပ်ကြတယ်ဆိုတော့ဒီကဏ္ဍတော်တော်များများလည်းဒါ GDP စည်းရင်းထဲမှာပေါက်ဖို့ခက်ပါတယ်ခင်ဗျာအဲ့ဒီလုပ်ငန်းတွေကအတော်ကြီးကိုထိခိုက်သွားနိုင်စရာအကြောင်းရှိတာပေါ့နော်အဲပြီးရင်တော့ကျွန်တော်တို့ရဲ့ဒီနေဆက်ကုံသွယ်ရေးမှာမှောင်ခိုလုပ်နေကြတဲ့အကုံသွယ်ရေးတွေကလည်းအတော်ကိုထိခိုက်နေတာနဲ့မဲ့သဘောရှိပါတယ်အဲ့ဒါတွေကလည်းဒါစည်းရင်းမဝင်ပေမဲ့ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးကိုအတော်ကြီးကိုလွှမ်းမိုးမှုရှိတာကိုတွေ့နိုင်ပါတယ်။အဲတတိယချက်ကတော့ကျွန်တော်တို့ရဲ့ဒီထိုင်းနိုင်ငံတို့မလေးရှားနိုင်ငံတို့စပြီးသွားပြီးအလုပ်လုပ်ကြတဲ့ရွှေပြောင်းလူသမားတွေကနေပြန်ပို့နေတယ်ပြန်ပို့ငွေရလဲဒါဒီနှစ်မှာဆိုရင်အတော်ကိုညှော်နှဲသွားနိုင်စရာအကြောင်းရှိတာပေါ့နော်။အဲတော့ဒီကိန်းဂဏန်းတွေကတော့ကျွန်တော်တို့ရဲ့ GDP စင်းနေတဲ့မှာမဝင်ပါဘူးခင်ဗျ။သို့တော်လည်းပဲအဲ့ဒီပမာဏဟာကြီးလိမ့်မယ်လို့အားလုံးကဟိုတိထားကြပါတယ်အဲ့တော့ဒီနေရာတွေမှာထိခိုက်သွားမယ်ဆိုရင်တော့ကျွန်တော်တို့စီးပွားရေးဟာထင်ထားတာထက်တွက်ထားတာထက်ပိုပြီးတော့ထိခိုက်နိုင်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါမြန်မာဆွေကတော့ထိခိုက်မှုတွေကတက်တာရဖို့ဆိုပြီး CRP စီစဉ်ကိုကြီးညာတာပါဒီနေရာမှာထိခိုက်မှုတွေကတက်တာရဖို့ဆိုရင်ဘယ်ပိုင်းတွေမှာထိခိုက်နေလဲဆိုတာကိုစဉ်းစားဖို့လည်းလိုမယ်ထင်ပါတယ်ဆိုတော့လက်တလော COVID ကြောင့်ထိခိုက်တဲ့အထက်ကအထက်ကကုစားမယ်ခန္ဓာတွေကဘယ်နေရာတွေလို့ဆိုနိုင်မလဲဆရာဦးမင်းခင်
ကျွန်တော်တို့နှစ်ချက်ရှိရပါတော့ကိုဗစ်ကြောင့်ဓာတ်ရိုက်ထိခိုက်တာကဒီအောက်ခြေဟို လူစုလူစုလူဝေးတယ်လို့ရတဲ့စက်ရုံအလုပ်တွေကိုတမလူတိုင်းစားနေပေါ့နော်။နောက်ပြီးတော့နေ့စဉ်အပြင်ထွက်ပြီးတော့ဟိုရောင်းကြဝယ်ကြလုပ်ကြကြညာရှားကြဖွကြရတဲ့အောက်ခြေလူတိုင်းစားနေ။အဲ့ဒါတကယ်နောက်တစ်ခုကဒီအဲ့ဒါတည်းအစဉ်ဒီလုပ်ငန်းလည်ပတ်မှုပေါ့နော်။ဟိုစီဝိုင်းကအသက်ဆက်နေအောင်လည်ပတ်နေဖို့လို့အဲ့တော့အဲ့ဒီလည်ပတ်မှုကိုကျွန်တော်တို့ဟိုသွားထိခိုက်နိုင်နေဟာကြီးอ่ะအခုကျွန်တော်တို့ရှိနေပြီเนาะနောက်ပြတော့ဥမာကျွန်တော်တို့အထဲခေတုတုအလာဒီဟိုတယ်နဲ့ခီးသွားလုပ်ငန်းလို့ဆိုရင်သူကဓာတ်ရိုက်ထိခိုက်တာပေါ့เนาะအဲ့လိုပဲကုဏကဒီဘက်ရဲ့ဆက်ဆက်လည်ပတ်ဖို့ပိုင်းကိုဟလာသွားပြီးထိခိုက်နိုင်နေတာရှိဆိုတော့အဲ့ဒါတွေကဟိုနှစ်ပိုင်းပေါ့တစ်ပိုင်းကတော့လက်တော့ဓာတ်ရိုက်ထိခိုက်သွားတာရင်နောက်တစ်ပိုင်းကတော့ကျွန်တော်တို့ဟိုရေရှည်မှာရက်တည်နိုင်ရေးရေပတ်နိုင်ရေးမှာသွားထိခိုက်နိုင်တယ်เนาะအဲ့ဒီနှစ်ပိုင်းဒါတော့စပြီးတော့ကျွန်တော်တို့ထိခိုက်နိုင်ပြီဆိုတ
ော့ဟုတ်ကဲ့ကုစားဖို့ရောခင်ဗျာအခုမြန်မာနိုင်ငံမှာကိုဗစ်ကြောင့်ထိခိုက်တဲ့အထက်မှာဘယ်ပိုင်းတွေကိုအထက်ကကုစားဖို့များလိုမယ်လို့ပြောရမလဲ
ဟုတ်ကဲ့ဟိုဆရာဦးမင်းခင်ပြောသွားတဲ့ကဏ္ဍတွေကတော့ဒါအထက်ဆုံးကဏ္ဍတွေဆိုပြီးကျွန်တော်တို့အကြံပေးနားလည်ထားတာပေါ့လေဒီတဲမှာမှကျွန်တော်ထုံထုတ်ပြီးပြောရမယ်ဆိုရင်တော့ဒီလောဝါကဏ္ဍပေါ့နော်ဒီလောသားအများစုကိုအခြေခံပြီးဆောင်ရွက်နေတဲ့ဒီဆက်မှုကဏ္ဍမှာတော့ဒီရိုးရိုးစီးပွားရေးထိခိုက်မှုတွေမကောက်ဘူးပေါ့နော်အခုဆိုရင်ဒီအလုပ်ရှင်လူသမားဒီပြည်ပခါတွေကလည်းပုံပြီးပြင်ထန်လာတဲ့သဘောရှိတယ်အဲ့တော့ဟိုအလုပ်ရှင်ကလည်းအကြက်တဲဖြစ်တယ်အလုပ်သမားကလည်းအကြက်တဲဖြစ်တယ်အဲ့တော့တို့တို့အကြက်တဲတွေကိုတို့တို့အချင်းချင်းဖြေရှင်းလို့မရတဲ့အခါမှာနိုင်ငံတော်အစိုးရကလည်းဝင်ပြီးဖြေရှင်းပေးဖို့လိုအပ်လာတာပေါ့နော်ဒီကြားထဲမှာမှကျွန်တော်တို့ကျန်းမာရေးကာကွယ်စောင့်ရှောက်မှုကပုံပြီးအရေးကြီးတယ်လို့သတ်မှတ်လိုက်တဲ့အခါအခုဆိုရင်ဒီဆက်မှုစုံတွေထဲမှာအလုပ်ရှင်တို့တမပြဿနာတော်ကြီးကိုထိတ်ကိုရောက်လာတဲ့အနေအထားရှိတာပေါ့နော်အဲ့တော့ကျွန်တော်စိုးရိမ်မိတာကတော့ဒီပြဿနာကဒီစီးပွားရေးကထိရောက်ဟိုပါပေါ့တက်ရောက်မှုရှိုံနဲ့မကဘူးကျွန်တော်တို့လူမှုရေးရလည်းတက်ရောက်မှုအများကြီးရှိနိုင်တယ်ပြီးတော့ဟိုကျွန်တော်တို့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေပဲဖိတ်ခေါ်တဲ့အခါမှာလည်းကျွန်တော်တို့ရဲ့ဒီကုန်လုံးဆက်ဆံရေးအခြေအနေတွေအားမကောင်းတော့ဘူးဆိုရင်လည်းဒါတို့လာဖို့ဆိုတဲ့ဟာအတော်ခက်လာတာပေါ့နော်ပြီးရင်တော့ဒီကနေတစ်ဆင့်ကျွန်တော်တို့ဒီနိုင်ငံရေးပြဿနာတွေထိပါဖြစ်လာနိုင်စရာရှိတယ်ဆိုတော့ဒီကိစ္စလေးကတော့ဟိုကျွန်တော်ဟိုလက်လန်းပြီတော့ဟိုအကြံပြုရရင်တော့နိုင်ငံတော်အစိုးရဘက်ကလည်းဒီကိစ္စလေးကိုအမြဲတမ်းစောင့်ကြည့်ပေးပါလို့ကျွန်တော်အနေနဲ့တိုက်တွန်းချင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မနေ့တနေ့ကထုတ်လိုက်တဲ့စီးရပြီတဲမှာဒီအလို့သမားတွေရဲ့ပြဿနာကိုဖြေလျှော့ပေးဖို့ဆိုပြီးတော့အချက်နှစ်ချက်ထည့်ထားပါတယ်။ဒါပေမဲ့အချက်နှစ်ချက်ဆုံးကလုပ်ပြီးသွားပြီဆိုပြီးတော့ရေးထားတာလေးတွေ့ပါတယ်ခင်ဗျာ။တကယ်တမ်းတော့ဒီကျွန်တော်တို့ဆက်မှုစုံဒီမှာဖြစ်နေတဲ့လှုပ်ရှင်လို့သမားပြဿနာတော်တော်များများဟာမပြီးနိုင်သေးသလိုပို့ပြီးတော့အစိုးဘက်ကိုဥတီနေရလေးတွေလည်းရှိပါတယ်။ကျွန်တော်နောက်ဆုံးဖြည့်ဆွတ်ပြောချင်တာတော့ကျွန်တော်တို့ဟိုနိုင်ငံအတွက်အားထားဆုံးပေါ့နော်။ထိခိုက်မှုလည်းအနည်းဆုံးဒါကြောင့်မလို့ဟိုစီးပွားရေးပြန်လည်ထူထောင်ရေးအတွက်အလားလာအကောင်းဆုံးလို့ယူဆလို့ရတဲ့ဒီလေယာကဏ္ဍဒီဟိုဟာပေါ့သားငါးကဏ္ဍစတဲ့စိုက်ပျိုးရေးမွေးမြူရေးကဏ္ဍကကျွန်တော်တို့အခွင့်အမ်းအနေနဲ့ရှိနေပေမဲ့လည်းအခုလောလောဆယ်ဒီကျွန်တော်တို့အုပ်ချုပ်ရေးအရာချထားတဲ့အမိန့်တွေကြောင့်မလို့ကျွန်တော်တို့ဒီတောင်သူလေလက်ထဲမှာဒီဟိုဟာတွေပေါ့မျိုးစီတွေပြီးရင်တော့စိုက်ပျိုးစီချင်းငွေတွေအချိန်မီမရတဲ့ပြဿနာလည်းဒါအတော်ကြီးကိုကြီးလိုက်မယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်တို့ဒီကာနာကြီးကိုလည်းမေ့ဟိုပါတော့ဘာမှမသက်ရောက်တဲ့အတွက်ကြောင့်မေ့ထားလို့မရပါဘူးအဲ့တော့ကျွန်တော်တို့အခွင့်အမ်းကြီးလို့ရှိနေတဲ့ဂျားတွေကကျွန်တော်တို့အချိန်မီမဆောင်ရနိုင်ပြန်ရင်လေဥမာဖြင့်မိုးလုံးမှထုံချသူမျိုးဖြစ်ခဲ့ရင်ကျွန်တော်တို့ဒီကာနာကဆုံးရှုံးသွားနိုင်မယ်အခွင့်အမ်းတွေရဲ့တန်ဖိုးကလည်းကြီးလိုက်မယ်လို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့အခုစီးရပြီးစီစဉ်မှာတော့ရီမန်းချက်ခုနှစ်ခုမဟာဗျူဟာဆယ်ခုဆောင်ရွက်ရမှာရင်းနဲ့ဆောင်ရွက်နေတဲ့စီစဉ်တွေလည်းပါပါတယ်ဒီထဲမှာစစောကကုစုံထောက်ပြသလိုတချို့စီစဉ်တွေကတော့လုတ်ပြီးပြီဆိုပေမဲ့လိုအပ်ချက်တွေလည်းရှိနေပါတယ်ဆိုတော့ဆရာဦးမင်းခင်ခင်ဗျာအခုစီးရပြီးစီစဉ်မှာထုတ်ပြန်ထားတော့တွေ့ရတဲ့အပေါ်မှာရေဝီရသုံးသပ်မယ်ဆိုရင်ထိခိုက်မှုတွေကိုကုစားဖို့လိုအပ်တဲ့အပိုင်းတွေအားလုံးကိုကာမိပြီလို့များဆိုနိုင်ရလားတခြားထည့်သွင်းတဲ့ကဏ္ဍတွေရောဘာတွေများရှိအောင်မလဲခင်ဗျာ
ကျွန်တော်တို့ဒီ CRP အစီအစဉ်မှာကျွန်တော်အကြံဉာဏ်လေးလာကြည့်တော့ဟာခွက်ရှိနေတာကအမြင်ပေါ့နော် vision ပေါ့ကျွန်တော်တို့ကဒီ covid ကိစ္စကလက်တလုံးတုံ့ပြန်မှာဖြစ်တယ်လို့ဒီလက်ရေတူဒီလက်ရေရှိမှာ အများကြီးကြောင်းလဲနေကြောင်းလဲသွားကြရရှိတယ်။ကဘာနဲ့ချစ်ပြီးအများကြီးကြောင်းလဲသွားကြရရှိတယ်။ရှိတော့ကဒီတက်ကိုဘယ်လို vision မျိုးနဲ့ဘယ်လိုအမြင်မျိုးနဲ့သွားမလဲဆိုတာကျွန်တော်တို့မှရှိဖို့အဲ့ဒီပုံမှာချထားတဲ့မဟာဗျူဟာပေါ့နော်။ base strategy နဲ့သွားမယ်ဆိုတာဒီလိုရှိတယ်။အဲ့ဒီကအားနည်းနေတယ်လို့မြင်တယ်။အခုကတော့ဟိုချက်ချင်းတုံ့ပြန်မှုအရေးကိုပဲအားယူဆိုင်ထားလို့ရတယ်။အဲ့တော့ဒီ SCRB နဲ့ခေတ်မှာချထားတဲ့ MSDP နဲ့ဘယ်လိုချိတ်ဆက်မလဲ။ဟာဘယ်လိုသွားမလဲ။ဒီကြားထဲမှာချထားပြီးသားပဲ။ဒီနေရာလေ MSDP တို့ဟာမျိုးလည်းကျွန်တော်တို့အကြောင်းလေးလောက်တယ်လို့ပါ။ဘလို့ကဘာမှအကြောင်းလေးအများကြီးဖြစ်တော့နော်စီးပွားရေးလည်းမကောင်းဘူးလူကြီးနိုင်ငံကြီးနိုင်ငံအကြောင်းလေးဖြစ်ပြီနော်အခုခုနကဟိုကိုစောက်ပြောလို့ပဲကျွန်တော်တို့မှာဒီစီးပွားရေး impact တင်မကအဲ့ဒါလေးနေလာတဲ့လူမှုရေးပဲနော်နောက်ကလိုက်လာနိုင်ငံနိုင်ငံကြီးအကြောင်းလေးအဲ့လိုတည့်အောင်မှုကြီးကျွန်တော်တို့ရှိတယ်နောက်တစ်ခုကခုနကကျွန်တော်သဘောတူပါတယ်ကိုစောက်ပြောတာအဓိကကျွန်တော်တို့ဟိုတစ်ချက်ခုတ်3 4 5ချက်ပြောင်းလုပ်နိုင်မယ်ကိစ္စကတော့ဒီ site layer site ကဏ္ဍစာငါးကဏ္ဍစာထုတ်လုပ်ရေးကဏ္ဍကျွန်တော်တို့အရေးကြီးတယ်ဒီအချိန်မှာတစ်ချက်ခုတ်၃၄ချက်ပြောင်းကျွန်တော်လုပ်လို့ရတယ်နော်ဒီ ban နဲ့ ban ပေါင်းမယ်ဆိုတဲ့ကိစ္စမြန်မာစီးပွားရေး ban နဲ့မြန်မာ layer site ရေး ban ပေါင်းမယ်ဆိုတဲ့ကိစ္စမှာနော်တကယ်လို့တဘာဝမတူတဲ့အဲ့ဒီ ban တွေငကိုတွေကပြုပြင်ပြောင်းလဲရေးလုပ်ဖို့လိုနေတဲ့ ban တွေကိုပြပြန်ပေါင်းလဲရေးပါတဲ့ဂျိုင်းနဲ့လောက်တော့ပေါင်းနိုင်မယ်ဆိုရင်အဲခုနကလေယာကဏ္ဍကိုထောက်ပြပေးလို့ရတယ်အခုကျွန်တော်တို့နိုင်ငံတကာစီးပွားရေးကမ္ဘာစီးပွားရေးကြလို့တန်းနဲ့ချီပြီးပြန်လာနိုင်တဲ့ကျွန်တော်တို့ရဲ့နိုင်ငံသားတွေကိုဒီမှာလုပ်ပေးလို့ရတယ်တော့ဒါသာစိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်လို့ပေါ့လေနော်အလားတူပဲကျွန်တော်တို့ဟိုဒီစိုက်ပျိုးရေးကဏ္ဍတော့တစ်စင်းကုန်ထုတ်လို့နေတဲ့ကံကြီးပေါ့နော်အဲ့ဒါဒီနေ့ဟလာဇီကွက်ရှာပြောသွားလို့ရတယ်ဒီမှာအရေးကြီးတာကဒီ account ရဲ့ format ကိစ္စတွေမှာဟိုတက်ဆိုင်ရအစိုးရရန်တရားကိုအားကိုးလို့တော့တကယ်ထျောက်တယ်ဟလာဟိုရက်လက်ရမယ်လို့ကျွန်တော်သိမပြောလို့ရဘူးဘာလို့တော့ Ronald Reagan ပြောဆိုပဲကျွန်တော်တို့မှာကနော်အစိုးရဒီ solution မဟုတ်ဘူးအစိုးရက good ထိကျွန်တော်တို့မှာပြဿနာဖြစ်နေပြီအဲ့တော့ဒီနေရာမှာဖောက်ထွက်ဖို့လိုတယ်ကျွန်တော်တို့အလုပ်ဖြစ်အောင်လုပ်နိုင်မယ်ဟိုတတိယအုပ်စုသတ်ပါတီအေဂျင်စီပေါ့နော်ဒါမျိုးတွေနဲ့ကျွန်တော်တို့လုပ်နိုင်မှသာလျှင်ဟိုတကယ်အလုပ်ဖြစ်တဲ့ရလာရမယ်နောက်ဆုံးတစ်ခုကျွန်တော်ထောက်ပြချင်တာကကျမ်းမာရေးကဏ္ဍမှာနော်ဒီကနေ့အရေးကြီးလို့ပြောလို့ရတာကကျွန်တော်တို့ကအိုးရှိမရှိအစွမ်းကုန်အများဆုံးစစ်ဆေးနိုင်မှုပေါ့လေဒါပေမဲ့ဒီမှာဒီ CRB မှာထောက်ထားတဲ့အချိန်မှာအဲ့ဒီအချိန်မပါဘူး။တော့ကျွန်တော်တို့ဟို immediate ချက်ချင်းလုပ်ရမယ့်ကိစ္စမှာမပါဘူးဖြစ်နေတယ်။သူက2020မကုန်ခင်မှာလုပ်ရမယ်ဆိုမျိုးဖြစ်နေတော့အဲ့လိုမျိုးကျတော့ဟိုညှိနှိုင်းပြီးတော့ရေးဆွဲတာအားနည်းသွားတယ်လို့ကျွန်တော်ယူဆပါတယ်။ CRB ထဲမှာဒီ mobile mass testing team ပေါ့လူများကိုသွားဆင်နိုင်တဲ့အားနည်းမှုလက်တွေ့ဖြစ်နိုင်ချိန်မှာချက်ချင်းထူထောင်မှုဆိုပြီးတော့ဖြစ်နိုင်ချိန်မှာထူထောင်မှုဆိုပြီးတော့ပါတယ်။ဒါပေမဲ့ကျွန်တော်တို့မှာစက်ကြီးတွေရှိနေတယ်။နော်အဲ့ဒီစက်ကြီးတွေကိုဟလာလူတောင်းသိမ့်ချီပြီးဖြစ်နိုင်အောင်တကြက်တကြက်ကိုအနည်းဆုံး4-5000ဖြစ်နိုင်အောင် test kit တွေကိုကျွန်တော်တို့တွင်းရမယ်။အဲ့ဒါကြီးဒီ action plan နဲ့မှာပါတဲ့လေ
။ဟုတ်ကဲ့ဒီဆရာဦးမင်းခင်ကတော့ဒီ CRB season မှာအရေးကြီးတဲ့ဒီကျန်းမာရေးကိစ္စနဲ့ပတ်သက်လို့ထောက်ပြသွားတာတွေ့ပါတယ်။ဒီပုံမှာဒေါက်တာဇော်ဦးမြင်ရအောင်ခင်ဗျာ။
ဟုတ်ကဲ့ဟိုပါတော့အဓိကကျွန်တော်ဒီမှာနည်းနည်းလေးပြောချင်တဲ့ကိစ္စဆရာဦးမင်းခင်ပြောသွားတဲ့ကိစ္စလေးကိုလည်းကျွန်တော်အတော်လေးထောက်ခံပါတယ်ခင်ဗျအဓိကကျွန်တော်တို့မျှော်လင့်တာကဒီအခုကိုဗစ်ဟို19ကဘယ်လိုဖြစ်မယ်မဖြစ်မယ်ဟိုမသိဘူးဖြစ်နေတာပေါ့နော်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့မှာသိုးသောသိုးသောဖြစ်နေရတဲ့ပြဿနာတော်တော်များများကိုကြော်လွားအောင်မြင်ဖို့ဆိုရင်တော့ကျွန်တော်တို့ကဒီဓာတ်ခွဲအဖြေထုတ်နိုင်ဖို့ testing ကိုများများလုပ်ဖို့ဆိုတဲ့ဟာကဒါနိုင်ငံတိုင်းမှာဒါတကယ်ကြီးမားဆုံးသင်ခန်းစာတစ်ခုအနေနဲ့ယူပြီးလုပ်နေပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ကျန်းမာရေးဝန်ကြီးဌာနရဲ့တာဝန်ရှိတဲ့သူတွေတော်တော်များများကလည်းဒီကိစ္စကိုပြောပါတယ်အဲတနေ့ကပြောသွားတဲ့တဲမှာလည်းကျွန်တော်တို့ဒီဓာတ်ခွဲစစ်စစ်နိုင်တဲ့အရေးအတွက်က3000မဲရှိတယ်ဆိုတော့ကျွန်တော်တို့နိုင်ငံရဲ့ တန်း90လူဦးရေနဲ့ကြည့်မယ်ဆိုရင်ဒါအမတန်မှအားနည်းနေတဲ့အချက်ဖြစ်ပါတယ်အခုလောလောဆယ်မှာလည်းကျွန်တော်တို့ဒီအာရှတိုက်မှာဆိုရင်ကျွန်တော်တို့နိုင်ငံကဒီလူတသားမှာတက်ခွဲစစ်ဆေးအတည်ပြုနိုင်တဲ့အာဒီစစ်ဆေးချက်ကအတော်ကိုနဲပါတယ်အနည်းဆုံးတော့မှဖြစ်နေပါတယ်ခင်ဗျအဲ့တော့အခုလက်တလောမှာကြုံလာတဲ့ပြဿနာကတော့အခုဒီဆက်ယုံလို့ယုံနေကိုဒီကျမကြီးဘေးရနေကေရှင်းနာမရှင်းနာဆိုတော့စမ်းသပ်စစ်ဆေးပြီးတော့ဒါဈေးအောင်နေပေါ့ဗျာဒီ certificate တွေထုတ်ပြီးကမှတချို့ဆက်ယုံလို့ယုံနေမှာအကြောင်းကြောင့်ဒီပိုးတွေ့ပြီဆိုရင်ဒီဆက်ယုံလို့ယုံပြန်ပိတ်ရတဲ့ပြဿနာတွေနဲ့ကြုံနေရပါတယ်အဲ့တော့အလုပ်ရှင်တွေအလုပ်သမားတွေကြားထဲမှာဟိုပိုးတွေ့ရင်အလုပ်ရှင်တွေကလည်းလုပ်ငန်းပိတ်ရတဲ့အတွက်ကြောင့်အကြီးအကျယ်ဆုံးရှုံးရတယ်အလုပ်သမားတွေကလည်းအလုပ်လက်မဲ့ဖြစ်တဲ့အခါမှာဒီလူမှုပုံလုံးရင်းကပြီးတယ်ဆိုတာ40ရာခိုင်နှုန်းပဲဆိုတော့သူတို့ကလည်း60ရာခိုင်နှုန်းကိုဆုံးရှုံးရတဲ့အခါမှာအကြီးကျယ်ဆုံးရှုံးရပါတယ်အဲကျွန်တော်တို့ဟိုဒီလူမှုပုံလုံးရင်းအဖွဲ့ကလည်း60ရာခိုင်နှုန်းကိုဝင်ပြီးတော့ပြီးရတာဖြစ်တဲ့အတွက်ကြောင့်သူ့အတွက်ကလည်းအမတန်ဆုံးရှုံးပါတယ်ဒီဆုံးရှုံးမှုတွေအားလုံးကိုကျွန်တော်တို့ပေါင်းကြည့်လိုက်မယ်ဆိုရင်ဒီဆက်ရုံလို့ရုံမှာဒီလိုဖြစ်လာခဲ့ပြီဆိုရင်ဒီလိုဖြစ်မဲ့လူတွေအားလုံးကိုစနစ်တကျနဲ့အမြန်ဆုံးစမ်းသပ်စစ်ဆေးတဲ့เนาะဒီလုံထုံးလုံကြီးကိုအမြန်ဆောင်ရွက်လိုက်မယ်ဆိုရင်တော့ဒီစီးပွားရေးရတက်ရောက်မှုတော်တော်များများကိုကုစားနိုင်မှာဖြစ်ပါတယ်အဲ့တော့ကျမကြီးဘက်ကကုံသိကုံတိုက်တာကိုမြင်များကုံချွေးတာမနေပဲနဲ့ပေါ့နော်အခုဆိုကျွန်တော်တို့ဒီမှာဆက်ကြီးရေးလည်းရှိနေပြီမြင်များစစ်မြင်များစစ်ဖို့ပဲလိုတော့တယ်ဆိုတော့ဒီမူဝါဒလေးကလည်းဒါပြန်ပြီးစဉ်းစားပေးဖို့ကျွန်တော်အနေနဲ့အကြံပြုချင်ပါတယ်ခင်ဗျာ
โอเคနောက်တစ်ချက်ကတော့ဒီ CRP စီစဉ်တဲ့မှာနိုင်ငံစီးပွားရေးအခြေအနေအကောင်းလာအောင်ငွေကြေးထောက်ပံ့သွားဖို့ပုဂ္ဂလိကလုပ်ငန်းတွေဘဏ်လုပ်ငန်းတွေကိုအကူအညီပေးဖို့ရင်းနှီးမြှုပ်နှံမှုတွေနဲ့နိုင်ငံတကာကုန်သွယ်မှုတွေမြင့်တင်ဖို့ဆိုတာပြီးပါပါတယ်ဒီနေရာမှာလောလောလတ်တွေ့ရတာကတော့ဒီအပိုင်းမှာပဲဘိုးဘန်ကအတုံးတုံးလျှောက်လိုက်တာမျိုးရှိပါတယ်ပြီးခဲ့တဲ့လတည်းမှာလည်းဆိုရကဒီပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအထူးသဖြင့်အသေးစားအလက်စားလုပ်ငန်းတွေဟိုတယ်ခီးသွားလုပ်ငန်းတွေကိုအကူအညီဖို့ကျပ်ငွေဘီလီယံ100ကိုဗစ်ရံပုံငွေထူထောင်တာရှိပါတယ်တရားရင်တော့ဒီအတုံးတုံးနည်းနည်းနဲ့ငွေထုတ်ချေဖို့စီစဉ်တာမျိုးတွေလည်းရှိပါတယ်။နောက်အခွန်နဲ့ပတ်သက်လို့ short ပေါ်ပေးတာတွေလည်းရှိပါတယ်။ဒါပေမဲ့ဒီလိုစီးပွားရေးလုပ်ငန်းတွေကိုကူညီရတဲ့နေရာမှာတကယ်လိုအပ်တဲ့လူတွေလည်းထဲမရောက်တာမျိုးတွေဖြစ်မှာကိုစိုးရိမ်တဲ့အထံတွေလည်းကြားနေရပါတယ်။ဆိုတော့ဒါတွေဟာကြိုးကြောင်းစီလျော်တဲ့စိုးရိမ်မှုတွေလို့ဆိုနိုင်သလားဆရာဦးမင်းခင်ခင်ဗျာ
။ကျွန်တော်တို့ဟိုစိတ်ပူမယ်ဆရာပူစရာပဲ။ဒါကြောင့်လဲဆိုတော့ဒီထောက်ပံ့ပေးတာတွေကလူရာကိုရောက်မရောက်လာ300ချူမနဲ့မနဲ့ပေါ့နော်အခုကျွန်တော်တို့ဒီဟိုတဲ့ဟိုတဲ့အစိုးရ3ချည်ရဲ့ဆေးရခိုင်နှုံးတော့သုံးမယ်ဆိုတော့ကအကြမ်းကြီး2019-20 budget နဲ့တွက်ကြည့်လို့ရှိရင်ဒေါ်လာအမေရိကန်ဒေါ်လာနဲ့ဆိုရင် 1.34 ဘီလီယံလောက်ရှိဆိုတော့တော်တော်အတော်တန်များတဲ့ဟိုငွေကြေးပမာဏပဲဒါပေမဲ့ဒီအချိန်မှာကျွန်တော်တို့ကအင်တန်300ချူနတ်ဖို့လို့အဲ့ရုံတက်ဖို့တက်ဆိုတာကလက်တလုံးဟိုစီးပွားရေးအထည်နာတာကိုကဲတင်ရင်နေမကဘူးကျွန်တော်တို့ကအစိုးရရဲ့အကောင်နော်စိန်ခေါ်တာနေခွင်လန်းရဖို့တွေ့နော်တိုင်းပြည်အခြေအနေကိုဆွေးယူမြင့်တင်သွားနိုင်တဲ့အထိကျွန်တော်တို့ဒါလည်းမောင်းနိုင်မှုလို့ဒါကြောင့်လဲဆိုတော့ကျွန်တော်တို့ကအခြေခံအားမကောင်းဘူးနောက်မှာကျွန်တော်တို့ခံပြီးမကူရှင်မရှိဘူးနော်အဲ့ဒါလို့အဲ့ဒါလို့ရင်ဆိုတော့ကျွန်တော်ထောက်ပြတဲ့အချက်မှာလုံနေကြရန်တရားကိုဆေးရရန်တရားကိုအာမကိုပဲနေလုံနေကြမဟုတ်တဲ့ပုံစံနေနဲ့သွားဖို့ဆိုတော့အဲ့ဒါမျိုးဖြစ်တာနော်အဲ့တော့တိကျတဲ့လမ်းညွှန်ချက်တိကျတဲ့ဟိုစနစ်အတမတ်ချက်တွေကျွန်တော်တို့ခုနကအိမ်ဆိုင်မှာလိုပါတယ်အဲ့ဒါလည်းတကယ်တော့မကလေးဝင်ပါဘူးလက်တွေ့လုံနေကြတဲ့ခလာဆိုင်ရာဒန္ဒလိုက်လုံနေကြတဲ့တိုင်းဝိုင်းတွေလူတွေဒီပိုင်းလုပ်ငန်းလေးစားသုံးမှုလေးကိုဒီတွားလိုက်ရင်ကျွန်တော်ရတယ်ဒါပေမဲ့ဒါကလက်ရှိကျွန်တော်အစိုးရဂျန်တရားကမလုပ်နိုင်ဘူးနော်အဲ့တော့အစိုးရဂျန်တရားကအစိုးရကအနည်းဆုံးပါလိကောင်းတယ်သူလုပ်ရမယ့်အပိုင်းလောက်နဲ့လုပ်ကိုလုပ်ရမယ့်အပိုင်းလောက်နဲ့ရက်ပြီးတော့ဂျန်တဲ့အပိုင်းကိုဟိုလာတွားမှသူ့မဟုတ်လုပ်ငန်းရှင်တွေပြန်နှားထောင်မှသာရင်ဒီဥစ္စာကကျွန်တော်တို့ထိရောက်တဲ့ဟိုအကူအညီဖြစ်မယ်အဲ့တော့ပူမယ်ဆိုတာကပူတင်နေပူထိုက်တယ်အခုပြီးခဲ့တဲ့ဘီလီယံတရားအတွက်ထုတ်ချီတဲ့စီးနေထွက်လာတာကမှထွက်လာတဲ့အခါမှာကိုတော်တော်လေးစူးစူးညံဖြစ်တယ်ပေါ့နော်ပူရဲ့ဥစ္စာကပူတင်ပူထိုက်တယ်မပူအောင်လဲလုပ်ဖို့အစိုးရမှာကိုတာဝန်ရှိတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ပါဆရာကိုစောဦးမြင်ရောခင်ဗျာစီးပွားရေးလုပ်ငန်းတွေကိုကြားခံပေးတဲ့နေရာမှာတကယ်လူလက်လူတွေလက်ထက်မရောက်မအောင်စိုးရိမ်နေတဲ့အပေါ်ဘယ်လိုမြင်လဲခင်ဗျာ
ဒီအတွက်ကတော့အကောင်းဆုံးဆောင်ရွက်ရမယ့်ကိစ္စတစ်ခုကတော့ကျွန်တော်တို့ဟိုတာဝန်ရှိသူတွေအနေနဲ့တကယ်ကျွန်တော်တို့စီးပွားရေးနယ်ပယ်တည်တည်ကဏ္ဍတည်တည်မှာဘယ်လောက်ထိတက်ရောက်မှုတွေရှိသွားသလဲပြီးရင်တော့အခုတက်ရောက်ခံနေရတဲ့လုပ်ငန်းတွေကတော့ဘယ်လောက်ထိတောင့်ခံနိုင်မလဲဆိုတော့သူတို့ရဲ့စွမ်းရည်ပြီးရင်တော့ကျွန်တော်တို့အခုဖြစ်လာမဲ့နိုင်ငံတကာဈေးကွက်စီးပွားရေးအခြေအနေပေါ့နော်အဲ့ဒါကိုလည်းဒီနိုင်ငံတကာမှာအမျိုးမျိုးပြောနေကြတာလေးရှိပါတယ်အခုပြန်ဖြစ်လာရင်ကျွန်တော်တို့ဟာ new normal ပေါ့နော်ဟိုပုံမှန်တော့ပြန်ဖြစ်လာမယ်ဒါပေမဲ့အဲ့ဒီပုံမှန်ကအသစ်ဖြစ်မယ်ပေါ့ဘယ်လိုစီးပွားရေးလုပ်ငန်းတွေတက်မယ်ဘယ်လိုကဏ္ဍတွေကတော့ပြင်ကျသွားမယ်ဆိုတဲ့ဟာကိုနိုင်ငံတကာစီးပွားရေးပညာရှင်တွေကမှမခံမနိုင်သေးတဲ့အနေအထားမျိုးရှိနေပါတယ်အဲ့တော့ဒါတွေကိုလည်းကျွန်တော်တို့ချိန်ဆပြီးတော့ဒီပြန်လည်ထူထောင်ရေးအတွက်ပါခုနဆရာဦးမင်းခင်ပြောဆို vision ပေါ့နော်ဒီ vision အပိုင်းကလည်းညှိဖို့လိုပါလိမ့်မယ်အဲ့တော့မှသာလျှင်အခုလက်တလုံးမှာဒီဝိဝါဒတွေကွဲပြားနေတဲ့ဒီချင်းငွေကိုဝေငှရေးအစီအစဉ်တွေဟာပိုပြီးကောင်းလာလိမ့်မယ်လို့ထင်ပါတယ်ဒါပေမဲ့အခုလောလောဆယ်မှာတော့ relief အပိုင်းကိုသာစဉ်းစားထားတာဖြစ်တဲ့အတွက်ကြောင့်မလို့recovery လို့ခေါ်တဲ့ပြန်လည်ထူထောင်ရေးအပိုင်းမှာတော့ဒီလိုပြည့်ပြည့်စုံစုံစဉ်းစားပြီးဆောင်ရွက်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။နောက်ဆုံးအချက်အနေနဲ့ကတော့အခု CRP အစီအစဉ်ကိုထိရောက်အောင်မြင်ဖို့ဆိုရင်အရေးအကြီးဆုံးလှုပ်တင်လှုပ်ထိုက်တာလှုပ်လဲလှုပ်နိုင်တာဘာတွေများမြင်မိလဲဆရာဦးမင်းခင်
။တကယ်ထိရောက်အောင်မလုပ်နိုင်ဆိုတာကကျွန်တော်တို့နေပြည်တော်အောက်ချိန်မှာလက်တွေ့ဖြစ်နေတဲ့အခြေအနေပေါ်မှာကျွန်တော်တို့ထင်ထားဖို့ပါပဲ။ဒီအစိုးရရန်နေရာဒီမဟုတ်ခင်းနဲ့တခြားเนาะဟိုလုံနိုင်တိုင်းနေနဲ့ပုံကိုယ်ကြီးအဖွဲ့အစည်းတွေနိုင်ငံတကာကဟလာကျွမ်းကျင်သူတွေကုမ္ပဏီတွေစသဖြင့်ပေါ့နော်။ဒါမျိုးဒီအကူအညီနဲ့ဟလာကျွန်တော်တို့လက်တွေ့တကယ်လေပတ်အောင်လုပ်နိုင်မှုပါပဲ။ဒီမှာတော့ခုနကဟိုကိုစောင်းပြောတာကျွန်တော်မောတူပါနေနိုင်ငံရေးအရင်းညွှန်းနိုင်မှုဒီချိန်မှာအများများရဖို့မလွယ်ဘူး။ဒါပေမဲ့ view ဟာအရသာနိုင်ငံခြားရင်းနှီးမြှုပ်နှံမှုဇောင်းပေးတာလက်တွေ့မှာကရှိပီးတာရင်းနှီးမြှုပ်နှံမှုနဲ့ပြည်တွင်းနဲ့ပေါင်းပြီးတော့တကယ်လဲပေါအောင်ကျွန်တော်လုပ်နိုင်တဲ့ဖွင့်လန်းအလားလာအများကြီးရှိပါတယ်။ဒါပေမဲ့နောက်ပြီးတော့ဆောစောပြောလို့ဟလာခြုံငုံပြီးတော့ဟိုအမြင်တစ်ခုနဲ့ဟိုဒီလိုရရှိ view မှာချပြီးတော့ကျွန်တော်သွားနေအောင်ကိစ္စကိုပို့ပြီးတော့ဖြည့်ပေးရပါမယ်။အရေးကြီးဆုံးနံပါတ်၁ကတော့လက်ရှိကျွန်တော်တို့ကပူးနေကြတော့ကျွန်တော်တို့ကဟိုညှိနှိုင်းပြီးလုပ်လို့မရဘူး။ကျန်တာတွေကအကုန်လုံးညှိနှိုင်းပေါက်ဆက်ပြီးလုပ်လို့ရတယ်။အဲတော့ပူးပြက်ကနာကိုကျွန်တော်တို့ကအရင်ဆုံးရှင်းရတော့ပါမယ်။အခုလို lockdown လုပ်နေတဲ့အချိန်လားအသွားလာကြီးကက်တဲ့အချိန်မှာပူးပြက်ကနာကိုအမှန်ဆုံးရှင်းပြီးတော့ဒီစီးပွားရေးအဲဆက်လက်လေ့တတ်ဖို့ဟိုထိခိုက်နေတာကနည်းဖို့နဲ့ပြန်ပြီးတော့လလန်ထူုံနဲ့မကအခွင့်ကောင်းမှယူနိုင်လို့ဟိုကျွန်တော်တို့ဟိုဆက်သွားရပါမယ်။အဲ့ဒီအတွက်ကတော့ဒီ CRP ကိုပို့ပြီးတော့ချဲ့ထွင်ပြီးတော့နော်။တစ်ဖက်ကချဲ့ထွင်ပြီးပြည်စုံဟိုရေးဆွဲဖြည့်ဆွဲဖို့လုပ်တယ်။တစ်ဖက်ကတမယိုးကြမဟုတ်တဲ့လက်ရှိပိတ်ဆို့နေတဲ့အခြေအနေတွေကိုသဘောပေါက်နားလည်ပြီးတော့တကယ်ထိအောင်မင်းနည်းလမ်းတွေရေးပြီးလုပ်နိုင်မှုလိုပါတယ်အဲ့လိုလုံနိုင်နေဆိုရင်ကျွန်တော်တို့နှစ်ဖက်သွားအကျိုးရှိနိုင်တယ်တစ်ဖက်ကဒီအိတ်ဆိုတစ်ဆိုနေတဲ့နေရာလုံငန်းနေကိုဖွင့်ထားတာဖွင့်လိုက်တယ်လို့ဖြစ်သွားတယ်လို့တစ်ဖက်ကလည်းဒီဟိုဂျားကဟိုဘလော့တီအောင်လုပ်ပြီးတဲ့ဂျားကံကြီးရဲ့ဂျားကံဖွဲ့စည်းရေးပုံစံရဲ့ဟလာဟိုအားနေကျွန်တော်တို့ဒီဌာနဆိုင်ရာကပြုပြင်ကြောင်းလေးကြာဟိုတခါလေရသွားလုတ်သွားနိုင်တဲ့အခြေအနေမျိုးလည်းဖြစ်နိုင်တယ်ဆိုတော့ဒါမျိုးကိုကျွန်တော်တို့ဒီ ERP လို့ပို့ပြီးတော့စကြနနာဟလာဖြည့်ဆွဲချက်ထင်ပြီးတော့လုတ်သွားမယ်ဆိုရင်တော့နောက်ဆုံးတော့ရက်လက်ပေါ့နော်ရက်လက်တကယ်ကောင်းအောင်ကျွန်တော်တို့ဟိုတိုင်းတာမယ်အတိုင်းတာရင်းနဲ့သွားမယ်ဆိုရင်တော့ဟိုကျွန်တော်တို့ပြလာလာအောင်ပေါ့
ဟုတ်ကဲ့ပါခင်ဗျာချင်းပြည်ပြည်ဆွေးနွေးကြတဲ့စီဝိုင်းပညာရှင်ဦးမင်းခင်ဒေါက်တာဇော်ဦးတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်။စနေနေ့ဆွေးနွေးခန်းစီစဉ်လဲဒီမှာပဲဆုံးသတ်ပါရစေ။ဒီစီစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ည9:00ကနေစနေနေ့အထိနဲ့ တင်းနှုံနေနေမနဲ့6နိုင်ငံနဲ့9နိုင်ငံရေဒီယိုစီစဉ်နေမှာနားဆင်နိုင်ပါတယ်ကျွန်တော်အောင်ရွေးပါခင်ဗျာ